မြန်မာဒီမိုကရေစီခေါင်းဆောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံကိုနိုဝင်ဘာလ23ရက်နေ့ကနေ18ရက်နေ့အထိအလဲပတ်လာရောက်မှာဖြစ်တယ်လို့အိန္ဒိယနိုင်ငံကြားရေးဝန်ကြီးဌာနကထုတ်ပြန်ကြေညာပါတယ်။ဒေါအောင်ဆန်းစုကြည်ဟာနိုဝင်ဘာ14ရက်နေ့မှာကျင်းပမဲ့ပန်ဒစ်ဂျဝါလာနေရူရဲ့မွေးနေ့အခမ်းအနားမှာနေရူအမှတ်တရအမှတ်စကားပြောကြားမှာဖြစ်တယ်လို့လည်းပြောပါတယ်။နေရူအမှတ်တရရန်ပုံငွေအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့မစ်ဆိုနီယာဂန်လီရဲ့ဖိတ်ကြားမှုကိုဒေါအောင်ဆန်းစုကြည်ကလက်ခံခဲ့တာပါ2012ခုနှစ်မေလအတွင်းအိန္ဒိယဝန်ကြီးချုပ်မြန်မာနိုင်ငံကိုတွားရောက်လေပတ်ခဲ့ချိန်မှာအဲ့ဒီလိုဖိတ်ကြားခဲ့တာလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံကိုလေပတ်စဉ်အတွင်းဒေါအောင်ဆန်းစုကြည်ဟာအိန္ဒိယဒုတိယသမ္မတဝန်ကြီးချုပ်လွှတ်တော်သဘာဝတိနဲ့နိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံမှာဖြစ်တယ်လို့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်ဒေါအောင်ဆန်းစုကြည်ဟာမဟာတမဂန်ဒီပန်ဒစ်ဂျဝါလာနေရူတို့ရဲ့ဗိမာန်တွေမှာလည်းတွားရောက်ပြီးတော့ဂါရဝပြုမှာဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ